ရခိုင်ပြည်နယ်ကနေလှူမောင်ခိုတွေကနေတဆင့်လျှစီးထွက်ပြေးလာပြီးအေယာဝတိုင်းပသိမ်မြို့မှာအဖမ်းခံထားရတဲ့ရိုဟင်ဂျာမွတ်စလင်63ယောက်ကိုဒီကနေ့တတိယအကြိမ်ဖြစ်ပသိမ်တရားရုံးမှာရုံးထုတ်ခဲ့ပါတယ်လူကြီးအယောက်80နဲ့ကလေး23ယောက်ပါတဲ့အဲ့ဒီအဖွဲ့ကို1949ခုနှစ်ပြည်တော်စုမြန်မာနိုင်ငံသားများမှတ်ပုံတင်ဥပဒေပုံမှန်6အပိုက်ခွဲ123နဲ့လူဝင်မှုကြီးကြပ်ရေးဌာနကတရားစွဲထားတာလို့ဒုက္ခသည်တွေရဲ့ရှေ့နေဒေါ်တစင်မြင့်မြတ်ဝင်းက RFA ကိုပြောပါတယ်ဒီနေ့မှာတော့တရားလိုဖြစ်တဲ့လောက်ကဒူဦးစီးမှုဦးစိန်ဝင်းကိုတရားရုံးမှာစစ်တဲ့အကြောင်းသူကပြောပါတယ
်1949ခုမှပြည်သူ့မြန်မာနိုင်ငံသားများမှတ်ပုံတင်အုပ်စုပုံမှန်6ဒုက္ခကွန်မတီ6နှစ်6ပုံရပြီဒီနေ့ကတော့3ချိန်ကြာလောကအမှုစားတင်ကိုအခုစစ်တယ်လေစစ်ပြီးတော့နောက်တစ်ချိန်ကြာမှညီမတို့ကပြန်စစ်မယ်လေ
နောက်တစ်ချိန်ညုံချိန်ကိုဇန်နဝါရီလ3ရက်နေ့ကိုပေးတာလို့ဆိုပါတယ်ဖမ်းထားတဲ့သူတွေထဲမှာလူကြီးတွေကိုပသိမ်ထောင်မှာချုပ်ထားပြီးကလေးတွေကိုတော့ရဲစခန်းမှာချုပ်ထားပါတယ်အဲ့ဒီတက်ကအသက်3နှစ်နဲ့4နှစ်အရွယ်ကလေးနှစ်ယောက်ကိုတော့သူတို့ရဲ့အမေတွေနဲ့ခွဲထားလို့မရတဲ့အတွက်ထောင်ထဲမှာပဲထားတယ်လို့ဆိုပါတယ်ရဲစခန်းအချုပ်ထဲမှာထားတဲ့ကလေးတွေထဲမှာအသက်အငယ်ဆုံးက13နှစ်အရွယ်ပါတယ်လို့သိရပါတယ်သူတို့စားတောက်ရင်းနဲ့ဥပဒေရရင်ဆိုင်ဖို့ကိစ္စတွေအတွက်ဒေသခံမွတ်စလင်ဘာသာရေးအဖွဲ့တွေနဲ့International Legal Foundation ဆိုတဲ့အဖွဲ့ကကူညီနေတယ်လို့သိရပါတယ်။အဲ့ဒီလူတွေဟာရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာဆက်နေရင်ဘဝရှိပျောက်နေတဲ့အတွက်အဲ့ဒီကနေတခြားဘယ်နေရာကိုရောက်ရောက်ဆိုပြီးလူမှောင်ခိုတွေကနေတဆင့်ထွက်လာတာလို့သိရတဲ့အကြောင်းရှေ့နေကပြောပါတယ်။သူတို့ရန်ကုန်ကိုလာဖို့အတွက်လူတစ်ယောက်ကိုမြန်မာငွေ9သိန်းကနေ8သိန်းလောက်ထိပေးခဲ့ရတဲ့သူတွေရှိတယ်လို့တချို့ကငွေမပေးနိုင်ပဲရောင်းစားခံမယ်လို့ဆုံးဖြတ်ခဲ့ကြတာလို့ပြောတဲ့အကြောင်းရှေ့နေတော်တဆင့်မြင့်မြတ်ဝင်းကပြောပါတယ်။
တချို့ရန်ကုန်ကြီးငါးသိန်းတချို့ကအရောင်းစားခံမှုပတ်သက်မပြေလည်လာတယ်တချို့ကတော့6သိန်းတချို့က9သိန်းဆက်လုပ်ခဲ့ကြတယ်တချို့ကတော့လူညာကြီးကလူရင်ပြီးတော့ဆိုပြီးတော့ပုခနာကိုအရောင်းစားခံပြီးလာခဲ့တာ
ဒီလိုမျိုးသူတို့ဟာငွေဒါမှမဟုတ်ခန္ဓာကိုယ်ရင်းပြီးလာခဲ့ရတာကနေနိုဝင်ဘာလ28ရက်နေ့မှာတော့မြမကန်းလွန်ပင်လေပင်မှာအဖမ်းခံလိုက်ရပြီမဲ့သူတို့ကိုတည်လာတဲ့လူမှောင်ခိုးတွေကိုဖမ်းမမိဘူးလို့ရှင့်နေတော်တဲ့မြင့်မြတ်ဝင်ကပြောပါတယ
်တမိကဲရောက်လူရရရခိုင်ကတော့သူတို့ပြောကြတယ်တို့အဲ့လူရရမမိထားဘူးဒီမှာတော့သူတို့ကိုတင်ဖို့နားလေကာသမားတော့မိတယ်လို့ပြောတယ
်အခုဖြစ်ရမှာလူမှောင်ခိုးသမားတွေကိုအရေးမယူနိုင်ပဲဒုက္ခသည်တွေကိုပဲအရေးယူတာကပြဿနာရဲ့အဖြစ်မဟုတ်ဘူးလို့ 45 rights လူခွင့်ရေးအဖွဲ့ကနစ်ကီဒိုင်းမွန်ကထောက်ပြပါတယ်
လူမောင်ခိုးခုခံရတာပဲဖြစ်ဖြစ်လူကုန်ခုခံရတာပဲဖြစ်ဖြစ်ပေါ့နော်ဒီလူတွေကိုဒီမြန်မာပြည်ပဲရောက်လာတဲ့ဆယ်ခုနကဒီလူဝင်မှုစစ်တပ်ကြီးဒီဥပဒေနဲ့အရေးယူပြီးတော့ထောင်ချပြတဲ့ဟာမျိုးတွေပဲတွေ့နေရတယ်ပေါ့နော်အဲတော့ဟိုလူခွင့်ရေးရပြောမစတာလူခွင့်ရေးချိုးပေါက်တာဖြစ်ပြီးတော့တကယ်ဟိုအဖြေရှာတဲ့လုပ်ရမျိုးမဟုတ်ဘူးပေါ့
ဒီမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့နဲ့လူမှုကြီးကြပ်ရေးကတရားလိုကို RFA ကဆက်သွယ်ဖို့ကြိုးစားပြီးမှဆက်သွယ်လို့မရသေးပါဘူးဒေသခံတိုင်းလွှတ်တော်ကိုယ်စားလှယ်နှုတ်ကိုလည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးမှဖုန်းလက်ခံဖြေကြတာမရှိပါဘူးအခုဆိုရင်သူတို့ကိုငွေကြေးယူပြီးဆက်လီနဲ့ပို့မဲ့သူတွေကိုဖမ်းမမိပေမဲ့မော်တော်ကားနဲ့တဆင့်ထပ်ပြီးတဲမဲ့ယာဉ်မောင်းကိုဖမ်းမိထားတယ်လို့သိရပေမဲ့အဲ့ဒီလူဘသူဘဝဖြစ်တယ်ဘယ်မှာဖမ်းထားတယ်ဆိုတာဆက်လက်စုံစမ်းနေတော့ဖြစ်ပါတယ်အဲ့ဒီပသိမ်မြို့မှာပြီးခဲ့တဲ့နိုဝင်ဘာလကလည်းမွတ်စလင်14ယောက်ကိုခွင့်ပြုချက်မပါဘဲခရီးသွားမှုနဲ့ထောင်နှစ်နှစ်စီချမှတ်ထားပါတယ်ဒီ63ယောက်မှုမှာလည်းသူတို့ကိုဆွဲထားတဲ့ပုံမှန်အရအနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်2နှစ်ချမှတ်နိုင်တယ်လို့ငွေတံအဖြစ်ကြံ့ငွေ900ချမှတ်နိုင်တယ်လို့သိရပါတယ်ခင်ဗျာ